ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာရှိတဲ့အာဏာပိုင်တွေကရုရှားအစိုးရနဲ့ပေါင်းဖို့အစီအစဉ်တွေကိုတွန်းအားပေးလှုံ့ဆော်လာတာနဲ့အမျှရုရှားတပ်တွေကလည်းခရိုင်းမီးယားဒေသကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ထိန်းချုပ်လာပါတယ်။ယူကရိန်းနိုင်ငံရဲ့ယာယီဝန်ကြီးချုပ်အာစနီယက်ဆန်ယုတ်ကတော့သူတို့ရဲ့နယ်မြေကိုတလက်မမအထိခံမှာမဟုတ်ဘူးလို့တင်းငွေနေနေကပြောလိုက်ပါတယ်။ကီယက်မြို့မှာပြုလုပ်ခဲ့တဲ့ယူကရိန်းနိုင်ငံရဲ့သူရဲကောင်းလည်းဖြစ်တဲ့ကဗျာဆရာလည်းဖြစ်တဲ့တာရက်ရှက်ချန်ကိုရဲ့နှစ်နေရာပြည့်မွေးနေ့အခမ်းအနားအတွင်းသူကထောက်ခံသူတွေကိုပြောကြားလိုက်တာဖြစ်ပါတယ်။မစ္စတာယက်ဆန်ယုတ်ဟာခရိုင်းမီးယားဒေသရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေကိုဆွေးနွေးဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့လာမယ့်ဗုဒ္ဓဟူးနေ့ကြာရင်ဝါရှင်တန်မှာတွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကခရိုင်းမီးယားဒေသဟာမဟာဗျူဟာကျတဲ့ကျွန်းဆွယ်ဒေသဖြစ်ပြီးတော့အများစုကရုရှားဘာသာစကားပြောကြသူတွေလည်းဖြစ်ပါတယ်။လာမယ့်မတ်လ16ရက်နေ့မှာပြုလုပ်မဲ့လူမှုဆန္ဒခံယူပွဲအတွင်းခရိုင်းမီးယားဒေသအနေနဲ့ရုရှားနိုင်ငံကိုပူးပေါင်းဖို့မဲပေးခဲ့မယ်ဆိုရင်ခရိုင်းမီးယားဒေသကစက်မှုလုပ်ငန်းအခြေခံစောင့်အုံတွေပြန်လည်တည်ဆောက်ဖို့အတွက်ရုရှားအစိုးရအနေနဲ့အမေရိကန်ဒေါ်လာ 1.1 ဘီလီယံကိုတည်ထောင်ဖယ်ပေးထားတယ်လို့ရုရှားလွှတ်တော်အမတ်တွေကပြောပါတယ်။ဒါမဲ့လည်းဂျာမနီဝန်ကြီးချုပ်အန်ဂျယ်လာ မာကယ်ကတော့ရုရှားအစိုးရကထောက်ခံတဲ့လူမှုဆန္ဒခံယူပွဲဟာတရားမဝင်ဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့အခြေခံဥပဒေကိုချိုးဖောက်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတနင်္ဂနွေနေ့ကဖုန်းနဲ့ပြောကြားခဲ့ပါတယ်ခင်ဗျာ။